လသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်ဖွဲ့စည်းထားတဲ့ရခိုင်ကော်မရှင်ကရခိုင်ပြည်နယ်အတွင်းမှာဖြစ်ခဲ့တဲ့ရာဇဝတ်မှုဆွတ်ဆွဲချက်တွေပေါ်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့အစိုးရကိုအကြံပြုထားသလိုနိုင်ငံသားစစ်ဆေးရေးပုံစံတွေကိုလည်းပြန်လည်ပြုရင်းစမ်းစစ်ဖို့တိုက်တွန်းထားပါတယ်။ရခိုင်အရေးအကြံပေးကော်မရှင်ရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မိခါကသတင်းပေးပို့ထားပါတယ်ရှင်။
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ရခိုင်အရေးအကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်ကအဖြစ်အပျက်တွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ရေးအပအဝင်နိုင်ငံသားစစ်ဆေးမှုတွေကိုပြန်လည်ဆန်းစစ်ဖို့ဒုက္ခတွေစခန်းတွေကိုပိတ်နိုင်တဲ့အထူးအမြန်ဆောင်ရွက်နိုင်ဖို့ဒေသခံတွေရဲ့ကျန်းမာရေးပညာရေးလူမှုရေးယဉ်ကျေးမှုကိစ္စတွေကိုမြင့်တင်ဖို့စတဲ့အချက်တော်တော်များများကိုကြားဖြတ်အစီရင်ခံစာမှာတင်သွင်းထားပြီးဒါကိုနိုင်ငံတော်အတိုင်းအမြန်ပုံကိုအပအဝင်တက်မတော်ကိုပါပေးပို့သွားမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကတော့ဗီဒီယိုမိန်ကွန်းနဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ
်။ These recommendations include a renewed call for unimpeded access for humanitarian actors and journalists to the affected areas in Rakhine State and for independent and impartial investigation.of the allegations
ဒီတွေမှာရခိုင်ပြည်နယ်မြောက်ပိုင်းဒေသကဖြစ်ခဲ့တဲ့နေရာတွေကိုလူတိုင်းရဲ့စံနှုန်းမှုကူညီပေးတဲ့အဖွဲ့တွေသတင်းမီဒီယာတွေကိုအကန့်အသတ်ရှိတောရောက်ခွင့်ပေးဖို့ဆိုတာပါဝင်လို့2016အောက်တိုဘာလ9ရက်နေ့ကစလို့ဖြစ်ပေါ်ခဲ့တဲ့ရာဇဝတ်မှုဆွဆွဲချက်တွေပေါ်မှာလွတ်လပ်ပြီးဗလတ်မှုခင်းတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆိုတာတွေလည်းပါဝင်ပါတယ
်ဒီအစီရင်ခံစာမှာအစိုးရကိုအကြံပြုချက်အချက်30လောက်အကြံပြုတင်ပြထားတာပါထုတ်လိုက်တဲ့ဒီအစီရင်ခံစာမှာအစိုးရအနေနဲ့ဒုက္ခတွေပဲမိမိတဘောမိမိဆန္ဒအရာနေရွက်ကိုပြန်ဖို့ခွင့်ပေးဖို့နဲ့ရဲတွေကိုလူအခွင့်အရေးဆိုင်ရာတင်နှံတွေပေးပြီးဒေသခံလူမျိုးအချို့စားလိုက်ရဲအင်အားကိုဖွဲ့စည်းသွားဖို့အမုန်းစကားဖြန့်သူတွေကိုထိရောက်စွာအရေးယူဖို့လူအခွင့်အရေးချိုးဖောက်ကျူးလွန်သူတွေကိုထိရောက်ရောက်အရေးယူဖို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တရားဝင်လက်ဆက်ကုံတွေတိုးမြှင့်ဖို့စတဲ့လုပ်ငန်းတွေလှုပ်ဆောင်ပေးဖို့အစိုးရကိုအကြံပြုတင်ပြထားပါတယ်ကော်မရှင်အနေနဲ့ဒီစီရင်ခံစာကိုထုတ်ပြန်ဖို့မြန်မာနိုင်ငံတွင်းကအစိုးရနဲ့တက်မတော်အဖွဲ့အစည်းတွေဒေတာခံတွေကိုတွေ့ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးတော့လေအဲ့ဒီကအစိုးရအဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့တွေဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့ပါသေးတယ်။ဒီနေရာမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကမွတ်စလင်အရေးကိစ္စဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့ကုလသမဂ္ဂအစီရင်ခံစာနဲ့ပတ်သက်လို့ဘလို့သဘောထားရှိတယ်လဲဆိုတာနဲ့ပတ်သက်ပြီး VOA ကမေးမြန်းလာမှာတော့အကြံပေးကော်မရှင်အဖွဲ့ဝင်လေးဖြစ်အရင်လက်ပလုံကရင်းချင်းမှုဝန်ကြီးဟောင်းလေးဖြစ်တဲ့မစ္စတာကာဆမ်ဆေမီက VOA ကိုခုလိုပြောဆိုလိုက်ပါတယ
် This commission has had the opportunity to discuss the situation with these concerned organizations. Now, let me be frank. Everybody needs to do his own job. And we are not an investigation committee. We are not equipped.
ကော်မရှင်အနေနဲ့ဒီရခိုင်ပြည်နယ်ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်နေကြတဲ့အဖွဲ့အစည်းအားလုံးနဲ့ပြည်သူ့ငြိမ်းချမ်းခွင့်ရခဲ့ပါတယ်။ပြောရင်တော့အားလုံးဟာကိုယ့်ရဲ့တောင်းပန်ဆိုင်ရာကိုလုံးကြအောင်ပါ။ကျွန်တော်တို့ဟာအဲ့လိုမျိုးအသေးစိတ်စုံစမ်းနိုင်တဲ့အနေအထားမျိုးမရှိသလိုပဲတောင်းပန်ရစုံစမ်းစစ်ဆေးအဖွဲ့လည်းမဟုတ်ပါဘူး။ကျွန်တော်တို့ဘက်ကတော့အစိုးရဘက်ကတောင်းရင်ရှိသူတွေ၊နင့်နာခံစားရသူတွေ၊အရက်ဖက်လူမှုအဖွဲ့အစည်းတွေ၊နိုင်ငံတကာအဖွဲ့အစည်းတွေရဲ့ပြောဆိုချက်တွေကိုနားထောင်ဖို့ပါ။ကျွန်တော်တို့အနေနဲ့ဒီနိုင်ငံတော်အတိုင်းအမြန်ကချမှတ်ပြီးထားတဲ့တောင်းပန်အတိုင်းပဲဆောင်ရွက်ဖို့ဖြစ်ပါတယ်။ဆုံးသစ်စီကြီးအဖွဲ့တွေနေရာမှာဝင်လို့ဖို့မဟုတ်တလို့ပဲသူတို့ရဲ့အလုပ်တွေကိုလည်းဝင်အောင်ဆွတ်ဖက်ဖို့မရှိပါဘူး။ဒါပေမဲ့လို့ဒီဖြစ်ပျက်ခဲ့တာတွေအပေါ်မှာလွတ်လပ်ပြီးတော့မျှတာတဲ့ဆုံးသစ်စီမှုတွေလုပ်ဖို့ဆိုတာကိုတော့ထောက်ခံထားပါတယ
်။ရခိုင်ရေးကိစ္စနဲ့ပတ်သက်လို့နိုင်ငံတကာဆုံးသစ်စီရေးကော်မရှင်အဖွဲ့ဖွဲ့ဖို့ကုလသမဂ္ဂအရာရှိတွေကတောင်းဆိုထားကြတာပါ။ဒါပေမဲ့ကော်မရှင်ကြီးညွှန်းတာကတော့နိုင်ငံတကာဆုံးသစ်စီရေးကော်မရှင်ဖွဲ့ဖို့လားဆိုတာကိုတော့အတိအကျမသိကြရပါဘူး။ဒီစီတင်ရင်နဲ့ငြိမ်းချမ်းမှုတစ်ခုရဖို့အတွက်ဆိုရင်တော့အမြန်ဆုံးလုပ်ရမှာကနိုင်ငံသားစီစီရေးလုပ်ဖို့ပဲလို့လေကော်မရှင်အဖွဲ့ဝင်မစ္စတာကာဆန်ဆယ်မီကပြောပါတယ်။ဒီစီရင်ခံစာရဲ့အပြီးတက်ကတော့2019ခုဩဂုတ်လမတိုင်ခင်မှာထုတ်ပြန်တယ်လို့ကော်မရှင်ကပြောဆိုထားပါတယ်ရှင်။